Microsoft ရဲ့ Windows 7 Operating System အတွက်လေမိတ္တမြအထောက်အကူတွေရလိုက်လို့ကမ္ဘာတဝန်းတန်းနေချီတဲ့ကွန်ပျူတာတွေရဲ့လုံခြုံရေးမေးခွန်းထုတ်စရာဖြစ်နေတယ်နော်ကိုသားညို့
ဟုတ်တယ်မဆူရမောဒီ2009ခုနှစ်မှာစပြီးတော့ထုတ်ခဲ့တဲ့ Windows 7 OS တွေအတွက်လုံခြုံရေးနဲ့ဆိုင်ရာ update တွေ software update တွေလုံခြုံရေး hardware ပြင်ဆင်မှုတွေနည်းပညာနဲ့ဆိုင်ရာအကူအညီတွေကိုပေးနေတာကိုဇန်နဝါရီလ14ရက်နေ့မှာရက်ခဲ့တာဗျအ
ဲ့လိုမျိုးရမယ်ဆိုတာကို Microsoft ကကြိုးတော့အတိပေးထားခဲ့တာပါအတိပေးရုံနဲ့မဟုတ်ဘူးဒီ Windows 7သုံးတဲ့ကွန်ပျူတာတွေဆိုရင် Windows 10 Operating System ကိုအခမဲ့ upgrade လုပ်ခွင့်တော့ပေးခဲ့တယ်။ကွန်ပျူတာတစ်လုံးနဲ့ပတ်ဖို့က Operating System ဆိုတာမရှိဖြစ်လို့ပါတယ်။လူတွေအုံနောက်နဲ့လည်းပတ်နေသလိုကွန်ပျူတာတွေကလည်း Operating System နဲ့လည်းပတ်နေတာပါ။အဲဒါကြောင့်မို့လို့ Windows 7နဲ့ပတ်သက်တဲ့ software update တွေလုံခြုံရေး update တွေမလုပ်တော့တဲ့အတွက်လုံခြုံရေးပိုင်းဆွေးနွေးနေကြတာပါ
။ Security update မလုပ်တော့လို့ကွန်ပျူတာရပ်ပြီးတော့သုံးလို့မရဖြစ်သွားမှာတော့မဟုတ်ဘူးဗျ။လုံခြုံရေးပိုင်းနဲ့စိတ်မချစရာဖြစ်သွားတာပါ။တဘောကတော့ Windows 7ထည့်ထားတဲ့ကွန်ပျူတာတွေကိုဆက်သုံးလို့ရနိုင်အောင်ပဲ။ဒါပေမဲ့လို့အဲ့ဒီကွန်ပျူတာတွေထဲမှာ virus တွေ malware တွေဝင်နိုင်ချေပိုးပြီးတော့များသွားနိုင်တယ်။အဲ့ကြောင့်မို့ Microsoft ကုမ္ပဏီကတော့ Windows 10ကိုပြောင်းသုံးမှာဆိုပြီးတိုက်တွန်းနေရပြန်
။တကယ်တော့ Windows 7 OS က Microsoft ရဲ့ဒီ operating system software တွေထဲမှာရေပန်းအစားဆုံးလူသုံးအများဆုံး operating system software တစ်ခုရှိရင်သူ့နောက်မှာထွက်တဲ့ Windows 8တောင်မှလူသုံးများတာမဟုတ်ဘူး။လက်ရှိကမ္ဘာမှာသုံးနေတဲ့ PC အလုံးရဲ့30ရာခိုင်နှုန်းကျော်က Windows 7 Operating System နဲ့လက်ပတ်နေတာလို့အချက်အလက်စစ်တမ်းနှစ်ခုထပ်မင်းမှာတွေ့ရပါတယ်။ Windows 10သုံးတာကတော့50ရာခိုင်နှုန်းကျော်ရှိသွားပါပြီ။နောက် Windows Operating System သုံးနေတဲ့ set 4လုံးမှာတစ်လုံးက Windows 7နဲ့လက်ပတ်နေတာလို့ State Counter ဆိုတဲ့ဒီကိစ္စန် website တစ်ခုမှလည်းပြောထားရရှင်
။အခုလိုမျိုးလူသုံးများနေတဲ့ခြားကဘာကြောင့်ဒီပညာအကူအညီတွေဆက်မပေးတော့တာလဲဆိုပြီးတော့မေးစရာရှိပါတယ်။Microsoft ရဲ့ကြေညာချက်ထဲမှာတော့ဒီနည်းနဲ့မနေ့ပြန်အတွက်နောက်ဆုံးပေါ်ရှိပြီးမိပညာတွေဘက်ကိုအာရုံစိုက်နေတာမဟုတ်လို့လူငယ်ရဲ့စနစ်ကလေးကထုတ်ခဲ့တဲ့ software ကိုဆက်ပြီးတော့အလေးမပေးတော့တာဖြစ်တယ်ဆိုပြီးတော့ပြောထားရ
ပြောရမယ်ဆိုရင် Microsoft ကုမ္ပဏီရဲ့စီးပွားရေးမှာ operating system software တွေထုတ်တာဦးစားပေးမဟုတ်တော့တာ CEO Satya Nadella တက်လာရတာပဲရှင်ပြီးခဲ့တဲ့နှစ်တုန်းကဒီ Surface Computer ဂျင်မိတ်ဆက်ပွဲမှာတော့မှ Windows operating software တွေက Microsoft ကုမ္ပဏီစီးပွားရေးအတွက်အရေးကြီးတဲ့ကဏ္ဍမှာဆက်ရှိနေမှာဖြစ်ပေမဲ့ကုမ္ပဏီရဲ့အနာဂတ်တော့မဟုတ်တော့ဘူးလို့ CEO Nadella ကပြောခဲ့သေးတယ်။တစ်ချိန်လုံးကတော့ဒီ operating system software တွေထုတ်တာကကုမ္ပဏီရဲ့အဓိကဦးစားပေးပဲလေ။အခုတော့တခြားနည်းပညာကုမ္ပဏီတွေလိုပဲပြောင်းလဲတိုးတက်နေတဲ့နည်းပညာနဲ့ဝန်ဆောင်မှုတွေဘက်ကိုသူလည်းအမိလိုက်ဖို့လိုလာတာကို
။နောက်ပြီးတော့အခုလိုမျိုးသူ့ရဲ့ operating system တွေနဲ့ပတ်သက်တဲ့နည်းပညာအကူအညီပေးတာတွေကိုရပ်လိုက်တာအခု Windows 7ကပထမဆုံးမဟုတ်ဘူးဗျ။Windows XP အတွက်နည်းပညာအကူအညီကို2014ထဲကရက်ခဲ့တာဖြစ်ပြီးတော့ Windows 8အတွက်နည်းပညာထောက်ကူပေးနေတာကို2016မှာရက်ခဲ့တာမဆိုင်တော့
အခု Windows 7အတွက်အရေးကြီးတဲ့လုံခြုံရေးပိုင်း update တွေမလုပ်တော့တဲ့အတွက်အဲ့ဒီ operating system တုံးနေတဲ့စီးပွားရေးလုပ်ငန်းတွေအတွက်လည်းအတော်လေးအခက်တွေ့သွားနိုင်နေရှင်။သူကရမ်းမယ်ဆိုတာကြိုအတိပေးထားပေမဲ့လည်းစီးပွားရေးလုပ်ငန်းတိုင်းကလွယ်လွယ်နဲ့ဒီ operating system software တွေကိုပြောင်းလိုက်လို့ရတာမဟုတ်ဘူးလေ။ Microsoft ကိုယ်တိုင်ပြောထားတာက Windows 10ကိုဆက်အဟောင်းတွေမှာသုံးကောင်းသုံးလို့ရမယ်သုံးဖို့တော့အကြံမပြုချင်ဘူးလို့သူကပြောထားတယ်။ software အတိအတွက် hardware ပိုင်းလိုအပ်ချက်တွေလည်းရှိသေးတာကိုအဲဒါကြောင့်စီးပွားရေးလုပ်ငန်းတွေမှာသုံးနေတဲ့ကွန်ပျူတာရဲ့အစ်စ်ပြောင်းဖို့လိုမယ်ဆိုတာလွယ်လှတာမဟုတ်ဘူး။နောက်သူတို့စီးပွားရေးနဲ့ကိုက်တဲ့တခြား software တွေကို Windows 7နဲ့အန်ခိုင်အောင်လုပ်ထားလို့ရှိရင်အဲ့ဒါတွေကိုလိုက်ကြောင်းရမှာလေ
။အဲဒါကြောင့်မို့စီးပွားရေးလုပ်ငန်းတချို့ကတော့ Windows 7ကိုဆက်ပြီးတော့သုံးနေနိုင်တယ်လို့ကျောင်းဝင်သူတွေကပြောပါတယ်။သူတို့တုံးတဲ့အတွက်သူရဲ့ဝန်ဆောင်မှုကိုယူထားသူတွေရဲ့ကိုယ်ရေးချက်လက်လုံခြုံရေးပိုင်းမှာစိုးရိမ်စရာရှိတာကလည်းသူတို့ကထောက်ပြကြပါတယ်။သူတို့ကွန်ပျူတာထဲမှာတင်ထားတဲ့ကိုယ်နဲ့ဆိုင်တဲ့ကူကြီး၊ဗန်ဒါကြီး၊ကျမကြီးဆိုင်ရာချက်လက်တွေအတွက်အနေအများစုလိုပဲအဲ့ဒီကွန်ပျူတာတွေကဗိုင်းရပ်စ်ဝင်ခဲ့တဲ့ဆိုရင်လည်းအဲ့ဒီကနေပြီးတော့ကိုယ်ကွန်ပျူတာတွေစီကိုရောက်လာနိုင်တယ်တဲ့
။တခုတော့ရှိပါတယ်ဒီစီးပွားရေးနဲ့ပညာရေးဆိုင်ရာအတွက်တုံးတဲ့ Windows 7 Operating System တွေကိုတော့အဖိုးအခယူပြီးတော့ Microsoft ကလုံခြုံရေးအထောက်အပံ့ဆက်ပေးပါတယ်။ဒါမဲ့ကွန်ပျူတာတစ်လုံးအတွက်ကို $25လောက်တော့ပေးရမယ်။အဲ့ဈေးကလည်းရှင်းနေဆိုလို့ရှိရင်နှစ်ဆတက်သွားမှာဆိုတော့2021ခုနှစ်ကြာလို့ရှိရင်ကွန်ပျူတာတစ်လုံးအတွက်ဒီနည်းပညာလုံခြုံရေးအထောက်အပံ့ဘူက$50ဖြစ်သွားမှာလေ။အဲ့လိုစီးပွားရေးသုံး Windows 7နဲ့အတွက်အထောက်အပံ့ပေးတာကလည်း2023ခုနှစ်အထိပဲပေးမှာ
။ Microsoft ရဲ့ထုတ်ပြန်ကြေညာဆိုရင်တော့ Windows 7သုံးနေတဲ့ကွန်ပျူတာတွေကို Windows 10ကို Microsoft ကအခမဲ့ upgrade ပေးလုပ်တာ2016ဇူလိုင်လ29ရက်နေ့ကပြီးသွားပြီ။ဒါနဲ့လည်းအခုချိန်ထိအခမဲ့လုပ်လို့ရတဲ့နည်းကရှိသေးတယ်လို့ The Verge Online သတင်း website ရဲ့ဆောင်းပါးထဲမှာတော့ပြောထားတယ်မဆိုမှာပါ
။ဒီအကြံပြုတဲ့နည်းကတော့ Microsoft ရဲ့ဒီ Windows 10 download site ကိုသွားအဲ့မှာ Media Creation Tool ကို download လုပ်ပြီးလို့ရှိရင်ဒီ computer ကို upgrade လုပ်မယ်ဆိုတာကိုရွေးရမယ်တဲ့။အဲ့မှာ upgrade ဆိုတာကိုမရွေးဘဲနဲ့ Windows 10ကို install လုပ်မယ်ဆိုတာရွေးရင်တော့ license ကြီးပေးရလိမ့်မယ်ရှင်။ အရေးကြီးတာနောက်တစ်ခုကတော့ operating system ကို upgrade မလုပ်ခင်မှာဒီဆက်ထဲမှာရှိနေတဲ့များအချက်အလက်တွေ apps တွေသတင်းတွေဓာတ်ပုံတွေအားလုံးကိုအရင် backup ပေးထားဖို့မမေ့ဖို့ပဲမဟုတ်ရင်တော့အဲ့ဒါတွေအားလုံးပျောက်ကုန်နိုင်မယ်
နောက်ထပ်ထားဖို့တစ်ချက်ရှိတာက Windows 10 OS ကိုယ့်ကွန်ပျူတာထဲမှာကောင်းကောင်းလုပ်လို့နိုင်ဖို့ကွန်ပျူတာ hardware ပိုင်းလိုအပ်ချက်တွေကိုရင်ကြည့်ဖို့ပါကွန်ပျူတာအဟောင်းနေနေဆိုရင်တော့ကောင်းကောင်းအလုပ်လုပ်မှာမဟုတ်ဘူးဆိုတာတော့ဒီ Microsoft company ကိုယ်ရင်ကလည်းပြောထားတယ်ဗျနောက်ပြီး software အသစ်တွေ app အသစ်တွေဆိုရင်လည်း Windows 7နဲ့အလုပ်ဖြစ်ချင်မှဖြစ်တော့မှာကိုလည်းသတိပြုဖို့လိုပါတယ
် Windows 10 operating system နဲ့ kait ဖို့ဆိုရင်ကွန်ပျူတာရဲ့ hard drive က 16GB ရှိဖို့လိုတယ် RAM memory ကတော့ 1GB ရှိရမယ်processor ကလည်း 1GHz ဖြစ်ဖို့လိုပါတယ်။အဲ့လိုမှမဟုတ်ရင်တော့ကွန်ပျူတာအစ်စ်ပဲဝယ်ရတော့မယ်ထင်ပါတယ်။ Microsoft company ကတော့ကွန်ပျူတာအစ်စ်နဲ့ Windows 10ကိုသုံးကြဖို့ပဲပြောနေတယ်ရှင့
်။အခုလိုမျိုး Microsoft ကသူ့ရဲ့လူသုံးအများဆုံး software တစ်ခုအတွက်နိပညာအထောက်အကူတွေရလိုက်တာကြောင့် PC kit ကုန်သွားပြီလားလို့မိကုန်းထုတ်မှုတွေကလည်းရှိနေကြတယ်မရှိမှမဟုတ်ဘူး။ဒီ Windows 7စထွက်တဲ့2009ခုနှစ်ကဆိုရင် iPhone နဲ့ App တို့ဆိုတာအခုလိုမျိုးလူသုံးများသေးတာမဟုတ်သေးဘူး။ iPhone ဆိုလို့ရှိရင် second generation 3G ပဲရှိသေးတယ်။iPad ဆိုတာပေါ်တော့မှမပေါ်သေးဘူး။အဲဒီတော့ကဆိုရင် PC တွေကထိတန်းရောက်ခဲ့တဲ့အချိန်ပေါ့
။ဆယ်နှစ်ကျော်ကြာတဲ့အခုအချိန်မှာတော့ PC ကွန်ပျူတာတွေအကြောင်းကကျလာတယ်။လူတိုင်းနီးပါးစမတ်ဖုန်းတွေကင်လာကြတော့ desktop ကွန်ပျူတာတွေကိုမလိုအပ်ရင်သုံးကြတော့တာမဟုတ်ဘူး။အဲ့လိုပြောလို့ PC တွေခက်ကုန်သွားပြီလားဆိုရင်တော့မကုန်ပါဘူး။ဘယ်တော့မှလည်းကုန်မှာမဟုတ်ပါဘူး။အထူးသဖြင့်လုပ်ငန်းပိုင်းအတွက်ဆိုရင်တော့ကွန်ပျူတာတွေနဲ့လုပ်တာပိုအလုပ်ဖြစ်တယ်ဆိုတာအများကလက်ခံထားကြတာပေါ့။
အခုခေတ်မှာ PC ကွန်ပျူတာလို့ပြောရင်ဘာလို့လဲဆိုတာကလည်းခွဲခြားပြောစရာဖြစ်လာရမှာမဟုတ်ဘူးလားမဆွေမော။အရင်ကလိုမျိုးကွန်ပျူတာအတုံးလိုက်ကြီးမြင်တော့မှ PC ကွန်ပျူတာလို့သတ်မှတ်ရနိုင်တော့တာမဟုတ်ဘူးလေ။ Microsoft ဆိုရင်လည်းအခုနောက်ဆုံးထုတ်တဲ့ Surface ကွန်ပျူတာတွေဆိုရှင် PC စီးဝင်ပေမဲ့ Tablet ကွန်ပျူတာလို့ပုံစံမျိုးတွေဖြစ်နေပြီမဟုတ်လား။အခုဆို Screen နဲ့ Keyboard တွဲလို့ခွဲလို့ရတဲ့ Tablet လို့လည်းသုံးလို့ရတဲ့ကွန်ပျူတာတွေကို PC ကွန်ပျူတာထုတ်တဲ့ကုမ္ပဏီကထုတ်နေကြတာတမျိုးကြလို့တော့မှဖြစ်နေပြီ။
အဲ့ဒါကြောင့်လဲ Microsoft company ကလွန်ခဲ့တဲ့10နှစ်ကျော်ကထုတ်ထားတဲ့ software အတွက်ဤပညာအထောက်အကူမပေးတော့ဘူးလို့ဆုံးဖြတ်ပြီးတော့ရခဲ့တာပါအခုလိုရလိုက်တာကြောင့် Windows 7 operating system သုံးနေတဲ့ computer တွေကို Windows 10ဖြစ်အောင် upgrade လုပ်မထားဘူးလုံခြုံရေးပိုင်းအတွက်လဲစိတ်ပူရဲဆိုရင်တော့အဲ့ဒီ computer ကို internet မထိတ်ဖဲသုံးနိုင်ပါတယ်လို့ကျွမ်းကျင်သူတွေကအကြံပြုပါတယ်ရှင်